ဘရာဇီးသမ္မတဟောင်းဂျာရယ်ဘိုဆိုနာရိုဟာအနာလွဲသုံးစားလုပ်ခဲ့ကြောင်းနဲ့ဘရာဇီးနိုင်ငံရဲ့ကွန်ပျူတာမဲပေးစနစ်ကိုတာဇီးအဝင်အောင်လှုပ်ဆောင်ခဲ့တာတွေ့ရတဲ့အတွက်သူဟာ2030အထိသမ္မတလောင်းဖြစ်နောက်ထပ်ဝင်ရောက်အရေးခံခွင့်မရှိကြောင်းတရားသူကြီးများအဖွဲ့ကနေမဲခွဲပြီးဆုံးဖြတ်လိုက်ပါတယ်။ဒီမဲခွဲဆုံးဖြတ်ချက်ကနေသမ္မတဟောင်းဘိုဆိုနာရိုဟာလာမယ့်2030အထိရွေးကောက်ပွဲဝင်ခွင့်ရှိတော့မှာမဟုတ်တယ်လို့အသက်68နှစ်ရှိပြီဖြစ်တဲ့သူ့ရဲ့နိုင်ငံရေးအနာဂတ်အဆုံးသတ်သွားပြီးနောက်ထပ်အာဏာစုပ်ကိုင်နိုင်ခွင့်လည်းဆုံးရှုံးတော့မှာဖြစ်ပါတယ်။တရားသူကြီး9ဦးပါနိုင်ငံတော်ရဲ့ရွေးကောက်ပွဲဆင်ရတရားရုံးကတရားသူကြီး4ဦးကသမရဟောင်းဘိုဆိုနာရိုဟာအာဏာကိုအလွဲသုံးစားလုပ်ကြောင်းသူဟာမဲဆွယ်ဖို့အတွက်အစိုးရဆက်သွယ်ရေးလိုင်းတွေကိုအသုံးပြုခဲ့တယ်လို့လူလူပေးတဲ့မဲတွေနဲ့ပတ်သက်ပြီးတန်လျက်ဖြစ်အောင်လှုပ်ဆောင်ခဲ့ကြအောင်အတည်ပြုခဲ့တာဖြစ်ပါတယ်။ဘိုဆိုနာရိုနည်းနဲ့တရားရုံးချုပ်မှာယူကန်ဝင်ပိုင်ခွင့်ရှိပါတယ်။ဒါပြင်သူကရာဇဝတ်မှုကိုဆန်ရဆုံဆန်းစစ်ဆေးမှုအပါအဝင်တရားရုံးအမှုတွေကိုလည်းရင်ဆိုင်ရမှာဖြစ်ပါတယ်။ဒါဟာသူ့ပုံမှာမတရားလှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းဘိုဆိုနာရိုကချက်တပင်းနေမှာသတင်းတောက်တွေကိုပြောပါတယ်။ဒါပြင်သူ့ဘက်ကဒီမိုကရေစီရေးဆန်ရဆန့်ကျင်မှုတစ်စုံတစ်ခါလုပ်ခဲ့တဲ့ဆိုရင်တက်တည်ပြဖို့အတွက်လည်းတောင်းဆိုပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်သူက2024နဲ့28ဒေသဆိုင်ရာမြူနစ်စပယ်ရွေးကောက်ပွဲတွေမှာရော2026အထွေထွေရွေးကောက်ပွဲမှာပါဝင်ရောက်ရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။